ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေကအချမ်းပတ်တက်ကတ်မှုတွင်ထိခိုက်တိုက်ဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ခါခွာပြုခဲ့ကြပြီးရဲတပ်ဖွဲ့ကတော့တက်ကတ်သူတွေကတစ်ပြက်မြောက်သူရဲ့အမည်ကိုကြေညာခဲ့တယ်လို့အဖမ်းဆီးလည်းရှိခဲ့ပါတယ်တက်ကတ်မှုကျူးလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယူဆုဇက်ကဘာဆိုသူဖြစ်ကြောင်းထောက်လှမ်းရည်ရှိပြီးယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါနန်းနယ်ရှိပိုင်းမှာနေထိုင်ခဲ့သူမော်ကူနွယ်ဘွားအီတလီနိုင်ငံသားတူးဖြစ်ယူဆထားပြီးရဲတပ်ဖွဲ့ဓမ္မဘုံပြည်ထောင်လိုင်း MIF ကစောင့်ကြည့်နေသူတူတော့မဟုတ်ဘူးလို့လည်းဆိုပါတယ်တက္ကသိုလ်မှာပါဝင်လူနောက်နှုတ်ကတော့ဗြိတိန်နိုင်ငံသားပဲဖြစ်ကြတဲ့အသက်29နှစ်အရွယ်ခူလန်ရှော့ဆက်ဘတ်ဆိုသူနဲ့အသက်30အရွယ်ရစ်ချက်ရီယောဆိုသူဖြစ်ကြောင်းရဲတပ်ဖွဲ့ကမနေ့ကပဲကြေညာထားတာပါဘတ်ဆိုသူရဲ့အကြောင်းကတော့အာဏာပိုင်တွေအရင်ကတည်းကသိထားပေမဲ့စိုးရိမ်ရလောက် NLD ရှိသူတူဖြစ်သတ်မှတ်မထားကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်ခုနောက်ဆုံးကြုံရတဲ့တက္ကသိုလ်မှုကိုစီစဉ်နေကြောင်းကျူတီထောင်လန်းသိရှိမထားခဲ့တဲ့အကြောင်းနဲ့စုံစမ်းပေါ်ထွန်းနိုင်မှုဦးစားပေးဆောင်နေကြောင်းလည်းရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီနေ့မှာပဲချန်ပီယံဝါရတန်နဲ့တက်ပြေးရဲတပ်ဖွဲ့တွေကဘာကင်းရက်မှာအသက်29နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူခုနှစ်ယောက်တည်ဆုံးပြီး50ကျော်တန်ရတဲ့ချန်ပီယံမှုနဲ့ဘလို့ဆက်နွယ်နေတယ်ဆိုတော့မပြောခဲ့ပါဘူးတက္ကသိုလ်ကပြတ်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်တွေကလူ10ယောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရေးမြူပဲပြန်လွတ်ပေးလိုက်တဲ့အကြောင်းမနေ့ကတော့ပဲပြောဆိုထားပါတယ်တက္ကသိုလ်မှုတွေထိခိုက်တည်ဆုံးမှုတွေကဘယ်သူမှဖြစ်ကြောင်းသိနိုင်မှုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်စုကြီးထရီဆာမေကပြောဆိုထားတယ်မလဲဒီထဲမှာနိုင်ငံသားတွေပါဝင်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်